တရုတ်နိုင်ငံကခြားပြအကောင့်ထဲပေါ်နေတဲ့ BRI ရဟုန်းနဲ့ပိုလန်မှစီမံကိန်းရဲ့အာရှဥရောပအပိုင်းမှာရုရှားနိုင်ငံကအဓိကအခန်းကဏ္ဍကနေပါဝင်လှုပ်ဆောင်ဖို့ရုရှားသမ္မတပူတင်ကလိုလားနေပါတယ်။အမေရိကန်ကပြင်းထန်ဝေဖန်ကန့်ကွက်နေတဲ့ဒီစီမံကိန်းကိုရုရှားကဘာကြောင့်အခုလိုချင်းကပ်နေရသလဲဆိုတာနဲ့ပတ်သက်ပြီး VOA သတင်းတောက်ဆာဗာဒက်စ်ဂုပ္တာရဲ့သတင်းစာကိုဆက်ပြီးပြောပြမှာဖြစ်ပါတယ်။တရုတ်ရဲ့ BRI ရဝန်းနဲ့ပိုလန်မှစီမံကိန်းအာရှဥရောပဒေသအပိုင်းကိုအကောင့်ထည့်ဖော်ရမှာရုရှားနိုင်ငံကအဓိကအခန်းကဏ္ဍကနေပါဝင်လို့တဲ့ဆိုတဲ့ရည်တည်ချက်ဟာရုရှားကသူ့အိမ်ကြီးချင်းနိုင်ငံကြီးချမ်းမှာဩဇာအရှိန်အဝါကြာဆင်းလာနေတဲ့အပေါ်စိုးရင်စိတ်ဝင်လာကိုပြတ်ပရာရောက်နေပါတယ်။တရုတ်ရုရှားဆက်ဆံရေးလက်ရှိအခြေအနေဟာသမိုင်းတစ်လျှောက်အကောင်းဆုံးအနေထားမှာရှိတယ်လို့သမ္မတပူတင်ကပြီးခဲ့တဲ့လတရုတ်နိုင်ငံဘေကျင်းမှာကျင်းပတဲ့BRF Forum မှာပြောပါတယ် BRI စီမံကိန်းဟာအာရှဥရောပတွင်နိုင်ငံတွေကြားခိုင်မာတဲ့ဆက်ဆံရေးကိုရည်ရွယ်ဖန်တီးမှုဖြစ်တယ်လို့သမ္မတပူတင်ကပြောနေတာပါဒါအပြင်ရုရှားကဥဆောင်လုပ်နေတဲ့အာရှဥရောပစီးပွားရေးသမဂ္ဂ EAEU ကိုလည်းတရုတ်ရဲ့စီမံကိန်းမှာချိတ်ဆက်လုပ်ကင်ခွင့်ပေးဖို့တရုတ်ကိုတောင်းဆိုနေပြီးလုပ်ခွင့်ရဖို့သမ္မတပူတင်ကစိတ်အားထက်သန်နေပါတယ်အာရှဥရောပဒေသတွင်းနိုင်ငံတွေကြားပေါင်းဆက်ပေးမယ်အခြေခံအဆောက်အဦလမ်းပန်းအကောင့်ထဲဖော်မဲ့ကိစ္စမှာတာမီချက်တွေကိုဖျက်ရှားပစ်ဖို့လိုပါလိမ့်မယ်။ရုရှားနိုင်ငံဟာထူးခြားတဲ့ပထဝီနယ်ပယ်အနေအထားမှာရှိနေရမို့လမ်းပန်းဆက်သွယ်ရေးကိစ္စတွေမှာပူတွဲဆောင်ရွက်လိုပါတယ်။သမ္မတပူတင်အနေနဲ့ရုရှားရဲ့ EAEU စီးပွားရေးသမဂ္ဂရောအာဆီယံအဖွဲ့နဲ့တရုတ်ရဲ့ BRI စီမံကိန်းလိုမျိုးကြားမှာပူတွဲတိုးချဲ့လှုပ်ဆောင်ဝင်ရဖို့လိုလားနေတယ်လို့ဟိုနိုလူလူကျွန်းကအာရှပစိဖိတ်တက္ကသိုလ်ကမ္ဘာလုံခြုံရေးဆိုင်ရာပါမောက္ခမိုဟန်မာလစ်ကသုံးသပ်ပါတယ
်ရုရှားရဲ့ EAEU အတွက်ဆွဲဆောင်တာ BRI စီမံကိန်းကို EAEU Shanghai Cooperation SCO ASEAN နဲ့ပူးပေါင်းလှုပ်ဆောင်ဖို့ရုရှားကအလေးနဲ့ပြောနေတာတွေကကမ္ဘာတစ်လွှားဝေဖန်နေကြတယ်လို့တရုတ်ကတူတူဦးနဲ့လှုပ်ဆောင်နေမှုကိုသမ္မတပူတင်ကတွယ်ဝိုက်ဝေဖန်လိုက်တာလည်းဖြစ်ပါတယ
်ရုရှားနိုင်ငံဟာအာရှအလယ်ပိုင်းနိုင်ငံတွေကြားအထူးသဖြင့်လူမျိုးရေးကိစ္စရမှာအရေးပါတဲ့ခန္ဓာမှာရှိတယ်လို့ကွန်တွေင်းနဲ့ယင်းကြီးမြို့နံမှုမှာလည်းအရေးပါနေတယ်လို့သုံးသပ်မှုတွေရှိပါတယ်။စတီဖန်ဘလန့်ဟာအမေရိကန်နိုင်ငံသားအမှုဝါဒသုံးသပ်ရေးကောင်စီအဖွဲ့ဝင်ဖြစ်ပါတယ်
။သူတို့ပြောနေတာကရုရှားဟာအနည်းငယ်ပဲအ short term လုပ်နေတဲ့အခြေအနေပဲရှိတယ်ဆိုတဲ့သဘောကိုပြနေပြီးတော့အစနာခံတဲ့အနေနဲ့ရုရှားကလည်းပေါင်းလုပ်ခွင့်ပေးပါဆိုပြီးလူသိရှင်ကြားတောင်းဆိုနေတာပါ
။ BRI စီမံကိန်းကိုတရုတ်သမ္မတရှီကျင်းပင်2013မှာစတင်ကြေညာချိန်တုန်းကပိုလန်မှာအပိုင်းတစ်ခုဟာရုရှားနိုင်ငံကိုလည်းဖြတ်သွားမှာဖြစ်တယ်လို့ပြောပါတယ်။တရုတ်အနောက်ဘက်ကာဇက်စတန်ကနေဥရောပတဲကဘီလာရုစ်နိုင်ငံအထိအဝေးပြေးလမ်းမအပိုင်းကိုရုရှားကတာဝန်ယူလုပ်ဆောင်သွားဖို့မကြသေးခင်ကသဘောတူခဲ့ပါတယ်။ဒီနယ်ပင်လယ်ကနိုင်ငံတွေကိုဖြတ်ပေါက်ရမယ်အဲ့ဒီအဝေးပြေးလမ်းမကြီးကို2024မှာအပြီးလောက်ရမှာဖြစ်ပါတယ်။တရုတ်ရဲ့ရန်ဝန်နဲ့ပိုလန်မှာစီမံကိန်းမှာရုရှားနိုင်ငံကြီးကိုရှောင်ကွင်းလို့မရတာကြောင့်ရုရှားနဲ့ပတ်သက်လာရင်တရုတ်ကတီးခံစိတ်ရှည်နေရတယ်လို့သုံးသပ်သူတွေလည်းရှိပါတယ်။တရုတ်ရဲ့ BRI စီမံကိန်းညီလာခံကိုတော့အမေရိကန်နိုင်ငံကသူ့ရဲ့အစ်စ်နိတ်ကိုယ်စားလှယ်ကိုသာဆေလွတ်ခဲ့ပြီး BRI စီမံကိန်းကိုလည်းအချက်ပေါင်းများစွာနဲ့ထောက်ပြဝေဖန်ခဲ့ပါတယ်။အာရှဥရောပလိုအရေးပါတဲ့ဒေသမှာတရုတ်ကိုအင်အားကြီးထွားလာစေမဲ့အခုလို BRI စီမံကိန်းကိုလုတ်ခွင့်ပေးလိုက်တာဟာအမေရိကန်အတွက်နည်းပြဟာအမှားဖြစ်တယ်လို့ပါမောက္ခမာလစ်ခ်မြင်ပါတယ်။ဒီဘက်မှာလည်း BRI စီမံကိန်းနဲ့ပတ်သက်လို့စိန်ခေါ်ချက်တွေပြဿနာတွေကိုသမ္မတထွန့်အစိုးရကပြန်လည်သုံးသပ်ထားပြီးအဲ့ဒီစီမံကိန်းအကောင့်တွေဖော်တာကိုအပြည့်အမြင်ရန်လိုနေပါတယ်။ BRI နဲ့ပတ်သက်လို့အီတလီနိုင်ငံဟာပြီးခဲ့တဲ့မတ်လတုန်းကတရုတ်နဲ့သဘောတူလက်မှတ်ထိုးခဲ့ခြင်းမှာအဲ့ဒီသဘောတူညီမှုဟာတစ်ချိန်မှာနိုင်ငံရေးရပြန်လည်ပေးဆပ်ရမှုပိုများလိမ့်မယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကပြောဆိုထားပါတယ်ခင်ဗျာ။